ယူကရိန်းမှာရုရှားကဒရုလက်နက်သုံးတိုက်ခိုက်လာခဲ့မယ်ဆိုရင်အနောက်နိုင်ငံတွေကစစ်ရေးအရတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်။မြောက်တလန်တိတ်စာချုပ်နေတိုးဖွဲ့ကနေဆက်ဖြတ်ကျော်ပြီးယူကရိန်းမှာရုရှားတပ်တွေနဲ့ထိတ်တဲရင်ဆိုင်မလားဆိုတော့ကတော့လက်တွေ့အခြေအနေပေါ်မူတည်လိုက်မယ်လို့လည်းဘယ်ချင်းနိုင်ငံဘရက်ဆဲမြို့ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ဖွဲ့ကနေရုရှားကိုထုတ်ပယ်ပြီးယူကရိန်းကိုတက်ခွင့်ပေးတင်တယ်လို့လည်းနေတိုးမှာမဲ့အဖွဲ့ရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုတလားပြည့်အဖြစ်ကြာသပတေးကကမ္ဘာထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာဒီကိစ္စကိုတင်ပြခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။ရုရှားနဲ့ပြစ်ခတ်ရက်စဲဖို့ယူကရိန်းကနယ်မြေတချို့ကိုဆွန့်လွတ်ဖို့လိုမလားဆိုပြီးဒရင်တောက်ကမင်းမြန်ရမှာတော့ဒီလိုလုပ်เสียလိုလိမ့်မယ်လို့သူ့အနေနဲ့မယုံကြည်တဲ့အကြောင်းပြောဆိုခဲ့ပေမဲ့ယူကရိန်းဆိုရကသာဆုံးဖြတ်ရမှာဖြစ်ကြောင်းဖြေချခဲ့တာပါစစ်ပွဲတွေကြောင့်ဒုက္ခရောက်နေရတဲ့တန်းနဲ့ချီရဲ့ယူကရိန်းနိုင်ငံသားတွေကိုကူညီဖို့အမေရိကန်ကဒေါ်လာတန်း1000ကျော်ကူညီမှာဖြစ်ကြောင်းလဲအမေရိကန်သမ္မတကသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်